Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့နိုဝင်ဘာလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကရောဂါရေးပေါ်ခြေနေကြောင်း VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာပေါ့။အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။American သမ္မတရွေးကောက်ပွဲကျင်းပဖို့တရက်တာလိုတော့တဲ့ဒီကနေ့တနင်္လာနေ့မှာသမ္မတ Donald Trump ဟာ Michigan ပြည်နယ်ကနေရာနှစ်ခုကိုတွားရောက်မဲဆွဲဖို့ရှိပါတယ်။2016ရွေးကောက်ပွဲတုန်းကမဲဆွဲခဲ့တယ်လို့ပဲ Conservative တွေအများစုရှိတဲ့ပြည်နယ်အနောက်ပိုင်းက Grand Rapids မြို့မှာလုပ်မဲ့မဲဆွဲပွဲနဲ့သမ္မတရဲ့မဲဆွဲစည်းရုံးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ Grand Rapids မြို့မှာလုပ်မဲ့မဲဆွဲပွဲနဲ့သမ္မတရဲ့မဲဆွဲစည်းရုံးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကတော့သမ္မတ Trump ရော Democratic Party ပြိုင်ဘက် Joe Biden မှာရွေးကောက်ပွဲနိုင်ဖို့အရေးပါတဲ့ပြည်နယ်တွေစီတွားရောက်မဲဆွဲခဲ့ကြပါတယ်။ Michigan, Iowa, မြောက် Carolina, Georgia နဲ့ Florida စတဲ့ပြည်နယ်၅ခုကိုသမ္မတ Trump တွားရောက်မဲဆွဲပါတယ်။စာတိုက်ကနေပေးပို့တဲ့ချိုတင် Mary ကိုပြည်နယ်တချို့မှာရွေးကောက်ပွဲနေ့နောက်ပိုင်းအထိလက်ခံရေးတွက်ခွင့်ပြုထားတဲ့အပေါ် Iowa ပြည်နယ်မဲဆွဲပွဲမှာသမ္မတကချက်မှန်ဝေဖန်ခဲ့ပါတယ
်။ We wait so it's not November 3rd, it's going to be much later than that. Now, we should know the result of the election on November 3rd.
ရွေးကောက်ပွဲကျင်းပတဲ့ November 3ရက်နေ့မှာရလဒ်တည်တင်တယ်လို့သမ္မတကစီယုံမဲဆွဲပွဲမှာပြောကြားသွားတာဖြစ်ပါတယ်။ဥရောပမှာ COVID-19 ကရောဂါထိတ်ချုပ်ဖို့ lockdown ကန့်သတ်ချက်တွေထုတ်ပြန်နေတာဟာသိပ်ကိုပြင်းထန်လွန်းနေလို့ Michigan ပြည်နယ်မဲဆွယ်ပွဲမှာသမ္မတ Trump ကပြောကြားခဲ့တယ်လို့ American မှာတော့စီးပွားရေးလုပ်ငန်းတွေကိုဖွင့်ထားပေးမယ်ဆိုတာကိုထပ်မံကတိပြုပါရယ်အခြေအနေဖြစ်မဲ့ Pennsylvania ပြည်နယ်ထဲမှာတနင်္ဂနွေနေ့တနေ့လုံးမဲဆွယ်စည်းရုံးခဲ့တဲ့ Democratic Party သမ္မတလောင်း Joe Biden ကတော့ COVID ကရောဂါနဲ့ပတ်သက်လို့ Trump အစိုးရရဲ့ကင်တွယ်ဝေဖန်ပုံတွေကိုဝေဖန်ခဲ့ပြီးတော့ Trump ဟာ virus ဖြစ်တယ်လို့ယူညွန်းပြောကြားခဲ့ပါတယ်ဒီကနေ့မှာတော့2016ရွေးကောက်ပွဲတုန်းက Trump ကပြီးအနိုင်ရခဲ့တဲ့ Ohio ပြည်နယ်ကိုဒုသမ္မတဟောင်း Joe Biden တွားရောက်မဲဆွယ်မှာဖြစ်ပါတယ်တနင်္ဂနွေနေ့အထိရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူ63သန်းကျော်ရှိပြီးတော့ဒါဟာ2016ရွေးကောက်ပွဲမှာမဲပေးခဲ့သူစုစုပေါင်းရဲ့3ပုံ2ပုံလောက်ဖြစ်ပါတယ်ဒီမိုကရက်တစ်သမ္မတလောင်း Joe Biden အတွက်ရွေးကောက်ပွဲမဲဆွယ်သူတွေပါလာတဲ့ bus ကားတစ်စီးကို Trump အပေါ်ထောက်ခံကြောင်းပြသတဲ့အလံတွေလွှင့်ထားကြတဲ့ရင်တန်းကြီးတွေက Texas ပြည်နယ်အဝေးပြေးလမ်းမတစ်ခုပေါ်မှာ wire နှောက်ရှက်ခဲ့ပုံရတဲ့အဖြစ်အပျက်ကိုစောင့်ဆန်းနေပြီလို့ FBI ကတနင်္ဂနွေနေ့ကပြောကြားပါဗျ။အဲ့လိုနှောက်ရှက်မှုကြောင့် Texas ပြည်နယ်မှာလုံးမဲ့ Biden မဲဆွယ်ပွဲနှစ်ခုထပ်မင်းဲကိုဖျက်ခဲ့ရပါတယ်တောက်ချာနေတုန်းကဖြစ်ခဲ့တဲ့အဖြစ်အပျက်ဗီဒီယိုကိုသမ္မတ Trump က Twitter ပေါ်မှာ I love Texas လို့ရေးသားပြီးတော့စနေနေ့ကထပ်ဆင့်ဖော်ပြခဲ့တာကြောင့်သမ္မတဟာရွေးကောက်ပွဲနှောက်ရတဲ့လောက်ရတွေကိုလှုပ်ဖို့သူ့ရဲ့ထောက်ခံသူတွေကိုအားပေးနေတယ်လို့ Democrat တွေဘက်ကဆွဆွဲနေပါတယ်အဲ့ဒီကားတွေကစီယုံရေးဘတ်စကားကိုအချိန်လျှော့ပြီးလမ်းပေါ်ကနေဆင်းသွားအောင်အတင်းကြိုးစားခဲ့ကြတယ်လို့ Biden မဲဆွယ်စီယုံရေးတာဝန်ရှိသူတွေကပြောပါရယ်စီယုံရေးဘတ်စကားပေါ်ပါလာသူတွေကရဲကိုအကြောင်းချခဲ့ပြီးတဲ့နောက်ဒေသခံတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကလိုရာခရီးရောက်အောင်အကူအညီပေးခဲ့တယ်လို့ Biden မဲဆွယ်စီယုံရေးအဖွဲ့ကပြောပါရယ်သမ္မတ Trump ကတော့မျိုးချစ်ပုံကိုယ်တွေဘက်ကဘာအမှားမှလုပ်ခဲ့တယ်လို့သူမထင်ကြောင်းတနင်္ဂနွေနေ့ညတုန်းက Twitter ပေါ်မှာရေးသားပြီးတော့ဒီအဖြစ်အပျက်အပေါ် FBI ကစုံစမ်းစစ်ဆေးနေတာကိုဝေဖန်အပြစ်တင်ခဲ့ပါတယ်။ American ပြည်ထောင်စုမှရွေးကောက်ပွဲကျင်းပဖို့တရက်အလိုဖြစ်တဲ့ဒီကနေ့မှာအာရှအစုရှယ်ယာဈေးတွေအများစုဈေးတက်ခဲ့ပါတယ်။အထူးသဖြင့်တရုတ်နိုင်ငံရဲ့စီးပွားရေးသတင်းကောင်းတွေကြောင့်ဂျပန် Nikkei အညွန့်ကိန်း၊ဟောင်ကောင်က Hang Seng အညွန့်ကိန်း၊တောင်ကိုရီးယားက KOSPI အညွန့်ကိန်းတွေတရကိုင်းနှုံးကျော်ဈေးတက်ခဲ့ကြပါတယ်။ Australia က S&P နဲ့ ASX အညွန့်ကိန်းနဲ့Taiwan TSEC အညွန့်ကိန်းတို့လည်းတသမတ်နှစ်ရာခိုင်နှုန်းကျော်ဈေးတက်ခဲ့ကြပါတယ်။ရွှေဈေးကတော့အာရှမှာတအောင်စကို1882တသမတ်9ဒေါ်လာရောင်းဈေးရှိခဲ့ပြီးတော့ American ရေနံစိမ်းတစ်စီကို34တသမတ်55ဒေါ်လာ Brent ရေနံစိမ်းကတစ်စီကို39တသမတ်48ဒေါ်လာဈေးရှိပါတယ်။ American ကအဓိကအစုရှယ်ယာကြီး3ခုလုံးလည်းဒီကနေ့အတက်ဖက်ကိုဦးတည်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကကာဘူးတပ်ကတော်ဝင်တဲ့ကိုတနတ်သမားတချို့ဒီကနေ့အစောပိုင်းဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်၈ရောက်ထက်မနည်းဒဏ်ရာရတယ်လို့ပြည်ထောင်စုဌာနကအတည်ပြုပါတယ်။ပြစ်ခတ်မှုဖြစ်ပြီးတပ်ကတော်ပြန်ဝင်ပတ်လည်ကိုလုံခြုံရေးတွေဝန်ထားချိန်အထိအထဲမှာပြစ်ခတ်မှုတွေဖြစ်နေသေးတယ်လို့ပြည်ထောင်စုတာဝန်ရှိသူတွေကပြောပါတယ်။အရတားတွေထိခိုက်မှုနည်းအောင်လုံခြုံရေးတွေဘက်ကအသေးချာဆောင်ရွက်တယ်လို့ဆိုပါတယ်။အစိုးရပညာဌာနပြောခွင့်ရသူကတော့အကြောင်းသားတွေဆရာတွေနဲ့တပ်ကတော်ဝင်တဲ့အများစုကတော့ဘေးလွတ်ရာမှာရောက်နေကြတယ်လို့ပြောပါတယ်။ပြစ်ခတ်မှုဖြစ်ချိန်က တက္ကသိုလ်ရဲ့မှအီရန်အာဖဂန်စာပေပွဲတော်ကျင်းပနေပြီးတော့အထူးအဲ့ဒဲတော်တွေတက်ရောက်နေတယ်လို့အာဖဂန်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ပြစ်ခတ်မှုကိုဘယ်အဖွဲ့ကလုပ်တယ်လဲမသိရသေးပေမဲ့တာလီဘန်တွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းငွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်မနန်းလောပါတင်းတွေကိုဆက်ပြီးတော့တင်ပြမှာပါအမေရိကတိုက်နိုင်ငံတွေမှာ COVID-19 ကူးစက်ခံရသူဟာတစ်ကမ္ဘာလုံးမှာကူးစက်ခံရသူစုစုပေါင်းရဲ့တဝက်နေပါရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတင်းငွေနေမှာပြောပါတယ်။ကမ္ဘာတဝန်းပိုကွခံရသူ45တန်ခွဲကျော်ထက်ကတန်20ကျော်ဟာအမေရိကတိုက်နိုင်ငံတွေကဖြစ်ပါတယ်။ဥရောပတိုက်နိုင်ငံတွေမှာပိုကွခံရသူ17တန်ကျော်နဲ့တောင်အာရှနိုင်ငံတွေမှာတော့9.1%ရှိတယ်လို့လည်း WHO ရဲ့ကိန်းဂဏန်းတွေကဖော်ပြပါတယ်။အမေရိကန်နိုင်ငံမှာတော့ပိုကူးသူရောသေဆုံးသူပါကမ္ဘာမှာအများဆုံးရှိနေပြီးပိုကူးခံရသူ9တန်းဝန်းကျင်နဲ့သေဆုံးသူကလည်း2,000ကျော်ရှိပါတယ်။အမေရိကန်ပြည်ရင်နောက်ကလိုက်နေတဲ့အိန္ဒိယနဲ့ဘရာဇီးလ်နိုင်ငံမှာလည်းပိုကူးခံရသူ8တန်းကျော်နဲ့9တန်းခွဲကျော်စီအသီးသီးရှိနေတယ်လို့ပိုကူးဆက်မှုတွေကလည်းနေ့စဉ်တောင်းချီရှိနေပါသေးတယ်။ပိုကူးဆက်မှုတရှိန်ထိုးပြန်တက်လာတဲ့ဥရောပဘက်ကပြင်သစ်နိုင်ငံမှာမနေ့တရက်ထဲပိုကူးသူ4,600ကျော်ရှိပြီးတော့အောက်တိုဘာ25ရက်နောက်ပိုင်းအများဆုံးကူးစက်ခံရတာပါ။ပြင်သစ်မှာပိုကူခွန်ရသူ3,400ကျော်ပါတယ်။အီတလီမှာလည်းတနင်္ဂနွေနေ့ကပိုကူခွန်ရသူ3,000နီးပါးရှိခဲ့တဲ့အတွက်ပိုကူခွန်ရသူစုစုပေါင်း9,000ကျော်သွားပါပြီ။အာရှဖက်မှာတော့ဂျပန်မှာပိုကူခွန်ရသူစုစုပေါင်း3,000ကျော်ထိရှိလာတဲ့အတွက်လူစုလူဝေးမလုပ်ဖို့အစိုးရကအကြံပေးချက်တွေထုတ်ပြန်ပြီးဟောလိုဝင်းညမှာလူစုလူဝေးမလုပ်ဖို့ရတဖွဲ့ကိုဆေးလုပ်ပြီးတော့စောင့်ကြကြည့်ရှုခဲ့တာပါ။ပါကစ္စတန်နိုင်ငံမှာတော့ပိုကူသူ3,300ကျော်ရှိလာတဲ့အတွက်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေပြီးခဲ့တဲ့တစ်ပတ်ကပြန်ပြီးတော့ချမှတ်ထားပါတယ်။ထိုင်းနိုင်ငံဟာအပေးအယူလုပ်ပြီးတော့ညှိနှိုင်းလှုပ်ကိုင်းတဲ့နေရာဖြစ်တယ်လို့ထိုင်းပြည်ကပြောလိုက်ပါတယ်။နိုင်ငံရေးနဲ့ဘယင်စနစ်ပြုပြင်ရေးတောင်းဆိုဆန္ဒပြပွဲတွေလှနဲ့ချီပေါ်ပေါက်နေတာနဲ့ပတ်သက်လို့ရှရှပါပါလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာထိုင်းပြည်မဟာဗော်ဇီယာလောင်ကွန်ကတနင်္ဂနွေနေ့မှာအဲ့ဒီလိုပြောဆိုခဲ့တာပါ။ပရတင်အခြေဆိုင် Channel News ရုပ်သံသတင်းဌာနကဆန္ဒပြသူတွေရဲ့တောင်းဆိုချက်ဖြစ်တဲ့ဘီယင်ရဲ့ဩဇာလွှမ်းမိုးမှုရှော့ချရေးကိုလိုက်လျောမလားဆိုတဲ့မေးမြန်းချက်ကိုထိုင်းဘီယင်ဝဇီယာလောင်ကွန်ကအဲဒီလိုဖြေကြားခဲ့တာပါဆန္ဒပြသူတွေကိုဘာများပြောချင်မှတလဲလို့မေးမြန်းရမှာတော့အလုံးကိုတန်းတူညီမျှမေတ္တာရှိပါတယ်ဆိုပြီးတော့နှစ်ကြိမ်ပြောဆိုခဲ့ပါတယ်2014ခုနှစ်ကစစ်အာဏာသိမ်းပြီးမနစ်ရွေးကောက်ပွဲမှာဝန်ကြီးချုပ်ဖြစ်လာတဲ့ပရယုတ်ချန်အိုချာနှုတ်ထွက်ပေးဖို့စတင်တောင်းဆိုရာကဇူလိုင်လလယ်လောက်ကစပြီးတော့ဘန်ကောက်မြို့မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာတာဖြစ်ပါတယ်။စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံဥပဒေအရမစ္စတာချန်အိုချာအလိုကျကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးဆန္ဒပြသူတွေကပြောပါတယ်။နောက်ပိုင်းမှာတော့စစ်တပ်ရဲ့ထောက်ခံမှုအခိုင်အမာရရှိထားတဲ့ထိုင်းပြည်စနစ်ပြုပြင်ရေးကိုပါဆန္ဒပြသူတွေဘက်ကတောင်းဆိုလာကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံလူဆောင်ကျုံးကိုတနင်္ဂနွေနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ Super Typhoon မုန်တိုင်းတစ်ခုကြောင့်သေဆုံးသူ16ဦးထက်မနည်းရှိလာပါတယ်။ Typhoon မုန်တိုင်းကိုနီကုန်းတွင်းပိုင်းကိုဝင်ရောက်လာချိန်မှာတနအိလေးတိုင်နှုန်း139မိုင်နှုန်းရှိပြီးတော့တာဟာဖိလစ်ပိုင်နိုင်ငံကိုတည်နေဝင်ရောက်ခဲ့တဲ့မုန်တိုင်းတွေထက်မှာအင်အားအပြင်းထန်ဆုံးလည်းဖြစ်ပါတယ်။ဒီဒေသမှာပဲ Typhoon မုန်တိုင်း Molavi ဝင်ရောက်တိုက်လို့လူ22ဦးထက်မနည်းသေဆုံးပြီးတော့တစ်ပတ်အကြာမှာ Super Typhoon မုန်တိုင်းကိုနီဝင်ရောက်လာတာပါ။ဖိလစ်ပိုင်ချက်ချင်းနေအဖွဲ့အကြီးကဲ Richard Gordon ရဲ့အဆိုအရလူဆောင်ကျုံးကိုဦးတည်တက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းဂိုနီဖြတ်တန်းခဲ့တဲ့လမ်းကြောင်းပေါ်မှာရှိတဲ့ကတာဒေါင်းနက်စ်ကျုံးပေါ်ကအင်ချေ90ရာခိုင်နှုန်းပျက်စီးခဲ့ရတာပါ။ဂိုနီမုန်တိုင်းကြောင့်လက်စီမီတွေပြတ်တောက်ပြီးတော့အခြေခံအဆောက်အုံတွေပျက်စီးခဲ့ရတယ်လို့အကြီးအကျယ်ရေးကြီးရေးရှာနေပါတယ်။လူမှုကွန်ရက်ပေါ်ကဗီဒီယိုပုံရိုက်တွေမှာတော့မြေကဘာတွေရေကျော်နေပြီးတော့တချို့တာတမန်တွေပျက်စီးသွားတဲ့အပြင်ရွာတွေနဲ့တောင်ယာဆိုင်ခင်းတွေရင်းမြစ်ကုန်တာတွေ့ရပါတယ်။LB အရက်ကမေယွန်မီးတောင်ရှင်စီကနေမီးတောင်ပြားတွေပြိုကျလာတာကြောင့်အနီးအနားကရာနဲ့ချီတဲ့အိုးအိမ်တွေပျက်စီးခဲ့ရတယ်လို့လည်းဒေသတာဝန်ရှိသူတွေကပြောပါတယ်။ဘေးလွရာရွှေ့ပြောင်းထားတဲ့ဒေသခံသတန်းလောက်ရှိမယ်လို့စနေနေ့ကပြောပေမဲ့တုံသိန်းခွဲလောက်ကရွှေ့ပြောင်းပေးထားရတယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအေဂျင်စီကတနင်္ဂနွေနေ့မှာပြောပါတယ်။မနီလာမြို့တော်ကိုဖြတ်ပြီးတော့တောင်တရုတ်ပင်လယ်ဖက်ကိုဦးတည်ရွှေ့ရှားသွားတဲ့အချိန်မှာတော့တိုင်ဖုန်းမုန်တိုင်းကနေအပြော့သွားခဲ့တာဖြစ်ပါတယ်။ American ထောက်လိုက်ရဲ့ contract ဝန်ဟောင်း Edward Snowden ကသူနဲ့သူစနီးတို့ရုရှားနိုင်ငံသားခံယူဖို့ရှောက်တာကြောင့် Twitter လူမှုဆွေးနွေးပွဲမှာတင်းငွေတွေကရေးသားခဲ့ပါတယ်။အသက်38နှစ်အရွယ် Snowden နဲ့သူ့ရဲ့စနီး Lindsey Mills တို့မကြာခင်တားကလေးမွေးမယ်လို့လည်းပြောပါတယ်။နှစ်နဲ့ချီမိဘတွေနဲ့ကွဲကွာနေပြီးတဲ့နောက်သူတို့စနီးမောင်နှံအနေနဲ့ခုလိုနေဆက်တွေပိတ်ထားရတဲ့ကာယောဂါကာလာမျိုးမှာတားလေးနဲ့ခွဲပြီးတော့နေရတာမျိုးမဖြစ်ချင်တဲ့အတွက် American Russia နှစ်နိုင်ငံသားအဖြစ်ရှောက်ထားရတာပါလို့လည်း Twitter မှာရေးထားပါတယ်။ American နိုင်ငံသားအဖြစ်စွန့်လွတ်ဖို့တော့ရည်ရွယ်မထားပါဘူးလို့လည်း Snowden ကအလေးပေးပြောဆိုထားတာပါ။သူတို့တားကလေးကိုတော့လွတ်လပ်စွာပြောဆိုခွင့်အပအဝင်သူတို့တမိုးထားတဲ့ American Standard Poor တွေအတိုင်းပြုစုပြောထောင်မှဖြစ်ပြီးမကြာခင် American ကိုပြန်လာပြီးတော့မိသားစုနဲ့ပြန်လဲဆုံစည်းခွင့်ရဖို့မျှော်မှနေပါတယ်လို့လည်းပြောပါတယ်။ Snowden ကိုရုရှားအစိုးရကအမြဲတမ်းနေထိုင်ခွင့်ပြုလိုက်ပြီးသတင်းပတ်အကြမ်းအတီးပြောဆိုချက်ထွက်လာတာပါ။ရုရှားနိုင်ငံသားတွေအနေနဲ့နိုင်ငံသားခံယူခွင့်တင်းကျပ်တဲ့ဥပဒေကိုလည်းရုရှားအစိုးရကလက်သလောဖြေလျှော့ပေးထားတာပါ။အမေရိကန်ရဲ့ပြည်ရင်းပြည်ပထောက်လှမ်းရေးအစီအစဉ်တွေပေါက်ကြားမှုနဲ့2013ခုနှစ်ကတည်းကရုရှားနိုင်ငံမှာ Snowden ခိုးလုံနေတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပ
ါအမေရိကန်သမ္မတရွေးကောက်ပွဲတွေမှာရှုံးနိမ့်တဲ့သူကရှုံးနာကိုလက်ခံတဲ့မိန့်ခွန်းပြောကြားလေးရှိပြီးဒါကအမေရိကန်ဒီမိုကရေစီရဲ့ငြိမ်းချမ်းတဲ့အာဏာလွှဲပြောင်းရေးမှာအစဉ်လာအဖြစ်အရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့ပါတယ်ဒါပေမဲ့လည်းဒီနှစ်သမ္မတရွေးကောက်ပွဲဝင်ပြိုင်တဲ့သမ္မတလောင်းတွေကတော့ရွေးကောက်ပွဲကျင်းပပြီးတဲ့ညဒါမှမဟုတ်ရွေးကောက်ပွဲရလဒ်တွေကတိတ်မကွာဘူးဆိုရင်ပြည်ပချင်းရှုံးနေတာကိုလက်ခံမိန်ကွန်းပြောကြမဲ့ပုံမရှိဘူးလို့ Brian Patton သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကပြောပြပါမယ်။2009ခုနှစ်သမ္မတရွေးကောက်ပွဲတုန်းကအဓိကပြည်နယ်ဖြစ်တဲ့ Florida ပြည်နယ်မှာမဲအရာကနန်းလောက်ပဲကွာတော့တာဖြစ်တာကြောင့် Democratic သမ္မတလောင်း Al Gore နဲ့ Republican ပြိုင်ဘက် George W. Bush တို့မဲရေးတွက်မှုအပေါ်36ရက်ကြာတရားရင်ဆိုင်ခဲ့ကြပါတယ်။ဒါပေမဲ့လည်း Conservative အများစုရှိတဲ့တရားရုံးချုပ်ကBush မဲဆွယ်အဖွဲ့ကိုအနိုင်ပေးပြီးတဲ့နောက်မှာတော့ Al Gore ဟာရှုံးနိမ့်ကြောင်းဝန်ခံပြီးနောင်တက်လာမဲ့သမ္မတ Bush ကိုလက်ခံပါမယ်လို့ကတိပေးခဲ့ပါတယ်။ Al Gore က
And tonight for the
ဒီညတော့ကျွန်တော်တို့တိုင်းပြည်စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီခိုင်မာရေးအတွက်ကျွန်တော်အရှုံးကိုလက်ခံပါတယ်လို့ပြောသွားတာပါ။2016ခုနှစ်ရွေးကောက်ပွဲညမှာလဲဒီမိုကရက် Hillary Clinton ကဒီလိုမျိုးစီးလုံးဖို့စကားမျိုးကိုပဲပြောသွားခဲ့ပြီးမမျှော်လင့်ပဲနိုင်သွားတဲ့ Republican Donald Trump ကိုဂုဏ်ပြုခဲ့ပါတယ်။
We must accept this result.
ကျမတို့ဒီရလက်ကိုလက်ခံပြီးအနာဂတ်ကိုမျှော်ကြည့်ရပါမယ်။ Donald Trump ကကျမတို့သမ္မတဖြစ်လာမှာဖြစ်တာကြောင့်စိတ်ရှင်းရှင်းထားပြီးသူ့ကိုဦးဆောင်ခွင့်ပေးရပါမယ်လို့ပြောသွားတာပါ။ Gore နဲ့ Clinton နှစ်ဦးလုံးဟာနိုင်ငံတော်ဝန်လူထုထောက်ခံမှုမဲမှာအနိုင်ရခဲ့ပေမဲ့လည်းတောင်းနေကြတဲ့ပြည်နယ်တွေကိုကိုစားပြုမှုပိုပေးထားတဲ့တရားဝင်သမ္မတရွေးစနစ်မဲမှာတော့ရှုံးနိမ့်ခဲ့ရတာပါ။ဒီနှစ်မှာတော့ Democratic Party သမ္မတလောင်း Joe Biden ကိုဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အရှုံးမပေးဖို့ကလင်တန်ကအကြံပေးထားပြီးဒေါ်နယ်ထရန့်မဲဆွယ်အဖွဲ့အနေနဲ့ဂျိုတင်မဲရီစာဒိုက်ကမဲရီအတွက်အငင်းပွားရမယ်လို့မျှော်လင့်ထားပါတယ်။လေးလာချက်တွေအရ Republican တွေထက် Democrat တွေကစာဒိုက်ကမဲပေးဖို့ပိုများနေတာပါ။ပထမအချိန်စကားစစ်ထိုးပွဲတုန်းကသူ့အနေနဲ့မဲရီအလုံးရေးတွက်ပြီးရင်ရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ Biden ကပြောထားပါတယ်။ဒါကြောင့်လည်းအချိန်အနည်းငယ်ကြာသွားနိုင်တာပါ။ဘိုင်ဒန်ကတကယ်လို့မဲရီအလုံးရေးတွက်ပြီးရင်တော့ဒါကိုလက်ခံပါပါကျွန်တော်နိုင်ခဲ့ရင်လည်းလက်ခံပါမယ်ရှုံးခဲ့ရင်လည်းဒါကိုလက်ခံပါမယ်လို့ပြောသွားတာပါရွေးကောက်ပွဲအမြင်စစ်တမ်းတွေမှာနောက်ကလိုက်နေတဲ့ထရမ့်ကတော့ဘိုင်ဒန်ကကက်သီးလေးနိုင်နေရင်သူကတော့လက်ခံမှာမဟုတ်ဘူးလို့ပြောဆိုထားပြီးစားတိုက်ကမဲရီမှာမဲခိုးမှုတွေမဲမတမာမှုတွေအများကြီးဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်သမ္မတထရမ့်က
They found some with the name Trump just happened to have the name Trump.
သူတို့ပြီးခဲ့တဲ့ရက်ပိုင်းကပဲ Trump နာမည်ပါတဲ့ဟာတွေအမိုက်ပုံးထဲမှာတွေ့ခဲ့ပါတယ်။ဒါတွေကိုနေရာအနှံ့မှာပို့နေတာပါ။ Democrat တွေနေတဲ့နေရာမှာဆိုရင်နှစ်ခုလောက်ပို့ပါတယ်။မဲစာရွက်ထောင်ပေါင်းများစွာကိုပို့နေတာပါ။လူတိုင်းမဲစာရွက်နှစ်ခုရနေပါတယ်။ဒါမျိုးဘယ်သူမှမမြင်ဘူးတဲ့မဲခိုးမှုမျိုးဖြစ်မှာပါလို့ပြောသွားတာပါ။ရှုံးသွားတဲ့သူကရလက်ကိုလက်မခံပဲထောက်ခံသူတွေကိုလည်းလက်မခံဖို့ပြောရင်တော့ဒီမိုကရေစီစနစ်အပေါ်အများပြည်သူရဲ့ယုံကြည်မှုတွေရောကြစေမယ်လို့ With Iris လို့သူတေတီတွေကဆိုရင်ပါတယ
် A prolonged dispute
အငင်းပွားမှုတွေကရေရှည်ဖြစ်သွားရင်ကျွန်တော်တို့ဒီမိုကရေစီအပေါ်ယုံကြည်မှုနဲ့နောင်တက်လာမယ့်သမ္မတရဲ့တရားဝင်မှုကိုထိခိုက်စေပါတယ်လို့ပြောသွားတာပါအခုနှစ်တည်းအတွင်းပါတီဆွဲတင်းမာမှုတွေကလည်းမြင့်မားနေပြီး အခုလိုခါခါတီတီရှင်ပြန်ကြတဲ့ရွေးကောက်ပွဲမှာလက်ရဇွန်တွေနဲ့လက်ဝဲဇွန်တွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေဖြစ်လာမှာကိုလည်းနှစ်ဖက်စလုံးကစိုးရိမ်နေကြပါတယ်ခင်ဗျာ
ဒီကောက်ပွဲအတွက်တူတင်ပေးတဲ့လုပ်ငန်းစဉ်စတင်နေချိန်မှာပဲလွဲမောမှုတွေတွေ့နေရတဲ့အတွက်အကဲခတ်တွေစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမေခါပါ။ကေယောဟာကာလာကျင်းပတဲ့ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနေ့မှာမဲမပေးနိုင်သူတွေအတွက်တူတင်ပေးပြီးပြီးခဲ့တဲ့တည်ပတ်အကစလို့ကောက်ယူရမှာအခက်ခဲတွေလွဲမောမှုတွေနဲ့မတမာမှုတည်င်းတွေနဲ့အတူစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါ။မဲစာအိတ်တွေပေါက်ကင်းနေတာမဲပေးရမှာတုံးတဲ့စိတ်တုံးတွေကိုအတုတွေနဲ့လဲလေထားရဆိုတဲ့တည်င်းတွေထွက်ပေါ်နေတာကြောင့်ပေမဲဖြစ်မှာကိုစိတ်ပူနေသူတွေလည်းရှိပါသေး။ဒီလိုကြုံတင်မဲပေးရမှာအငင်းပွားစရာတွေမတမာမှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်နေလို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအရက်ဖက်ဖွဲ့စည်းတစ်ခုဖြစ်တဲ့ New Myanmar Foundation ကဒေါ်မြနန္ဒာသိန်းကပြောဆိုလိုက်ပါသေး။
ဒီတည်နေတဲ့ပတ်သက်ပြီးတော့လေအဒီစိုးရိမ်စိတ်တော့ကျမတို့တချို့ရှိတယ်ဥပမာဘလို့ဟာမျိုးလဲဆိုရင်အဒီမဲဆလစ်တွေတူနေတာပေါ့နော်မနာမည်တစ်ခုတည်းကိုပဲမဲဆလစ်တွေကတူနေတယ်ဆိုတော့မဲနှစ်ချိန်သုံးချိန်ပေးတဲ့ဟာမျိုးတွေရှိနေတယ်ဒါဆိုတော့တူတီမဲကကျမတို့ဒီမှင်မတုတ်ပေါ့နော်အဲ့ခါကျတော့ကျမတို့အဲ့လိုပြဿနာရှိနေတယ်နောက်တစ်ခုကကျမတို့ကဥပဒေထဲမှာပြောင်းထားတဲ့ဟာတစ်ခုရှိတယ်ပေါ့နော်တူတီမဲပေးပြီးတဲ့သူတွေကိုမဲဆင်းတဲ့ကနေမှင်နေနဲ့ချစ်ထုတ်ထားရမယ်ဆိုတဲ့ဟာတစ်ခုပါတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေတွေကရောအာတကယ်တမ်းဒီရွေးကောက်ပွဲနေ့မှာဖြစ်နေပါမလားပေါ့နော်ဒီနောက်ဆက်တွဲမလိုလားအပ်တဲ့ဟာတွေဖြစ်နိုင်နေဆိုတော့ဒီဆိုရင်ပူပန်မှုကတော့တချို့ရှိတယ်လို့ပဲဒီပြောချင်တာပေါ့နော
်ကေယောဟာကာလမဲဆန္ဒနယ်မြေပြပရောက်နေသူတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေဒီနှစ်မှာပုံများလာမဲ့အလားအလာရှိနေချိန်မှာပဲအငင်းပွားစရာတည်နေတဲ့ထွက်ပေါ်လာနေတာပါတက်ကြီးပိုင်းတွေမဲလက်မှတ်ပုံမှာအမှန်ချက်တစ်စိတ်တုံးနှိပ်ပြီးဆန္ဒပြုရမယ့်အစားပေါ်ပေနဲ့အမှန်ချစ်ပြီးမဲထဲခဲ့တာတွေကြောင့်ပေဖြတ်ခံရမှာတွေကိုစိုးရိမ်မှုတွေထပ်ပေါ်လာပြီးနောက်မှာတော့ဒီလိုမဲတွေကိုရွေးကောက်ပွဲတောင်းရင်ရှိသူတွေရဲ့မှတ်ချက်နဲ့လက်ခံမှာဖြစ်တဲ့အကြောင်းပြည်အောင်မှုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့မှာပဲတင်ထုတ်ပြန်ထားပါတယ်။မဲထဲထားတဲ့စာအိတ်တွေကိုသေချာပိတ်မထားတာကော်ကက်ရမှာမဲလက်မှတ်မှာအစွန်းထင်းတွေဖြစ်ပေါ်လာတဲ့ကော်မရှင်တာဝန်ရှိသူတွေစာအိတ်တွေကိုဖွင့်ဖောက်တဲ့အခါမဲလက်မဲ့စုပ်ပြဲတာတွေရှိခဲ့ရင်လည်းပယ်မဲအဖြစ်သတ်မှတ်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲကြိုတင်မဲပေးတဲ့လုပ်ငန်းစဉ်ယာယီရက်ဆိုင်ထားရတဲ့အထိပရိပခဖြစ်စဉ်တွေရှိနေသလိုရွေးကောက်ပွဲလုပ်ငန်းစဉ်မှာလိုက်ပါကူညီသူတွေချမှာလည်းအငင်းပွားစရာကိစ္စတွေရှိနေတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဦးမောင်စုံထွန်းကပြောပါရစ
်ဒီလိုက်ကူတဲ့လူတွေမှာပေါ့နော်ပါတီအလံတွေပါတီအိမ်ကြီးတွေဝတ်ထားတာတွေတချို့နေရာတွေမှာတွေ့ရတာပေါ့ဒါကတော့ညွှန်ကြားချက်ထဲမှာတော့မပါဘူးချုံနိုင်တဲ့ပါတီတွေကဒါကိုအထောက်ထားနေနေတဲ့ကော်မရှင်ကဒါကိုရက်လက်ကြီးညာပြီးတဲ့အခါမှာဘယ်လိုဆုံးဖြတ်မလဲဆိုတဲ့ဟာကလည်းဒါကျွန်တော်တို့ဒါပြိပက္ခတစ်ခုဖြစ်လာနိုင်တယ်လို့မြင်တယ်ပေါ့နော
်လွန်လဲ့မြတာတဲ့အခြေအနေမရှိဘူးဆိုပြီးမဲဆန္ဒနယ်မြေတော်တော်များများကိုပယ်ဖြတ်ထားတဲ့ရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကခိုင်ကောင်းစံပါပြောဆိုလိုက်ပါတယ်
ရွေးကောက်ပွဲတွေကဒီ free and fair ဆိုတဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အရေးကြီးပါတယ်အခုဒီရခိုင်ပြည်သားမှာဆိုရင်ပေါ့လေဟိုရွေးကောက်ပွဲက free and fair ပြီးတော့ဘယ်လိုမှဖြစ်နိုင်ရှင်မရှိတော့ဘူးမဲဆန္ဒရှင်သုံးကုန်နှစ်ကုန်လောက်ကမဲပေးလို့မရတော့ဘူးမဲတွေကရောဟိုလုံခြုံမှုရှိရလားဒီမဲတွေကဟို plastic ပုံမှာဆိုရင်လည်းဟို plastic tip ပဲကပ်ပြီးတော့ပဲပို့လိုက်တယ်အဲ့ဒီ tip ကအရှင်မျိုးကျွန်တော်တို့ချုံလို့ရတာပေါ့လေဟိုတော့ခလာဦးစနစ်တော့မဟုတ်ဘူးအရှုံးနေရာတွေမှာတဲ့အဲ့တော့လာမဲရွေးကောက်ပွဲရဲ့ရလက်ဂျိုတိမေးဒီတမတ်မကြမှုပါစင်တက်ကိုတော့မစင်တော်တော်လေးနင်းမယ်လို့ထင်ပါတယ်ပေါ့
လူမရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိနေတယ်လို့လဲရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြောက်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနဲ့ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဘူးကြေညာထားတဲ့အတွက် မဲဆန္ဒရှင်ခံမှန်းကြီးတန်းကျော်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေတရေပို့ထားတာဖြစ်ပါတယ်ရှင်။
လာပါရှင်မြန်မာနိုင်ငံမှာလူဝင်ပါလာရှိရင်ကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
သမရုံနဲ့ရခိုင်လက်နက်ကန်အဖွဲ့တို့စစ်ရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်မှာတိဒတ်ခံလက်ချုပ်ဖမ်းဆီးခံရတာကြောင့်လုံခြုံရေးအတွက်စိုးရိမ်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကြောက်ဖြူမြို့နယ်စီမော်ကျေးရွာကတိဒတ်ခံ9ဦးကိုသမရုံစစ်ကြောင်းတစ်ခုကဖမ်းဆီးသွားကြောင်းတိဒတ်ခံတွေနဲ့လွှတ်တော်ကုစလဲတွေကပြောပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းမှာစီမော်ကျေးရွာကရွာသား9ဦးကိုသမရုံကနေဖမ်းဆီးသွားပြီးအဲ့ဒီထက်ကသူဒီကနေ့မှပြန်လည်လွတ်လာတယ်လို့စီမော်ကျေးရွာသားလူကပြောပါတယ
်။သူတို့ကိုခေါ်သွားတဲ့ခဏရတိမှတရားတော်လွတ်လာတယ်လို့လူလာတဲ့ရင်ကြည့်ရတယ်ပေါ့။ရောက်တော့ကသူလာတယ်အကုန်လုံးကမြင့်မြတ်အကုန်လုံးကြည့်ရတာပေါ့
။အင်အားတရားကျော်ခန့်ပါရှိတဲ့စေချောင်းတစ်ခုကနေစီမော်ရွာကိုအပြင်ကဝိုင်းလာပြီးအာယုံသက်ချိန်မှာဝေရောက်လာခဲ့ရမှာတော့လမ်းမှာတွေ့တဲ့သူကိုဖမ်းဆီးခဲ့တာလို့ဒေသခံတွေကပြောပါတယ်။ကျောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကတော့စီမော်ကျေးရွာသားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့အခုလူပြောပါတယ
်ဒီစီမော်ဆိုတဲ့ရွာကိုအရင်နေ့စစ်တလာပဲညတနာရီရှင်းလောက်မှာလူသတ်မတော်ကရွာခေကိုဝင်ပြီးရှိခဲ့တာအဲဒီမှာလူခဏရောက်ဖမ်းသွားတယ်ဘာကြောင့်ဖမ်းနေစရာလေးမပြောတက်ကဖမ်းသွားပြီဆိုရင်သူတို့ကဘယ်နေရာမှာထားမှသတိမထုတ်ပြန်ဘူးသူတို့ကတရားရင်လာပေါ်တဲ့အခါမှာဒေသခံတွေကသိရတာ
စီမော်ကျေးရွာကိုစစ်ကြောင်းတွေမကြာခဏဝင်ရောက်လာမှုတွေရှိနေပေမဲ့အရင်ကဖမ်းဆီးမှုတွေမရှိပေမဲ့လည်းအခုဖမ်းဆီးမှုတွေရှိလာတယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုဖမ်းဆီးတာနဲ့ပတ်သက်လို့သမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြီးခဲ့တဲ့ဇွန်လကုန်လုံးကကြောက်ဖြူမြို့နယ်အတွင်းသမတော်ရင်တန်းတိုက်ခိုက်ခံရပြီးတပ်တပြေကျေးရွာသား9ဦးနဲ့ဆိုင်ချွန်တွန်ရွာအုပ်ချုပ်ရေးဖွဲ့ဝင်2ဦးအပေါင်း10ဦးကိုဖမ်းဆီးစစ်ဆေးရမှာစစ်ကြောဖော်ထုတ်ချက်အရ၈ဦးဟာအေအေရခိုင်လက်နက်ကန်ဖွဲ့နဲ့ပတ်သက်ဆက်နွယ်နေတယ်လို့ကြောက်ဖြူမြို့မှရဲစခန်းကိုလွှဲပြောင်းပေးရခဲ့ပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ညီတရားစွဲဆိုရေးယူသွားမယ်လို့တမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တမရော်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့စီရေးပဋိပက္ခဖြစ်ပွားနေတဲ့နှစ်နှစ်သာကာလအတွင်းဒေသခံရွာသားတွေပြစ်ကတ်ခံရမှုကြောင့်တေဆုံးတန်ရာရရှိတာတွေလက်နက်ကန်ဖွဲ့တွေကဖမ်းဆီးမှုတွေလည်းတိုးလာနေပါတယ်။ပြည်ကလေးလာတော့ကလည်းရွေးကောက်ပွဲအတွက်စီယူရေးဆင်းနေတဲ့တန်ကုန်းမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်း3ဦးကို AA ဖွဲ့ကဖမ်းဆီးသွားပြီးအခုချိန်ထိထိန်းသိမ်းထားဆဲဖြစ်ပါတယ်။တမရော်အနေနဲ့နိုင်ငံတော်ကနေအကြမ်းဖက်အုပ်စုဖြစ်တတ်မှတ်ကြေညာထားတဲ့အဖွဲ့နဲ့နေရာကလွှဲပြီးကြံနေမြေဒီမှာ2020ပြည့်နှစ်နိုဝင်ဘာလ3ရက်နေ့ကနေ30ရက်နေ့အထိတမရော်အနေနဲ့စစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုထပ်မံတုံ့ပြန်ရပ်ဆိုင်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။သမရော်စီရရဆိုင်ထားတဲ့ဒေသထဲအေရခိုင်လက်နက်ကန်ဖွဲ့လှုပ်ရှားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်အကျုံးဝင်တာမရှိတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မှအခြေအနေရှိတယ်လို့အေဘက်ကဆိုပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဒုက္ခသည်တသိန်းကိုပင်လယ်ရဲကကျွန်းဘာဆန်ချာစီကိုဒီလနိုဝင်ဘာလကနေစပြီးတော့ပို့ဖို့စခန်းတာဝန်ခံတွေကစီစဉ်နေတဲ့အပေါ်အနေရများလာတဲ့ကျွန်းစီကိုမသွားလို့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားအမြင်တွေကျွန်မစုမုံစုစည်းတင်ပြထားတာနားဆင်ပါရှင်ဘာဆန်ချာကျွန်းဆိုတာကတော့ဘင်္ဂလားဒေ့ရှ်အစိုးရကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့မြန်မာနိုင်ငံကတင်းရှောင်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ခိုးလုံနေထိုင်တဲ့လူဦးရေထူထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုခွဲပြီးတော့ရွှေ့ပြောင်းနေရာချထားဖို့စီစဉ်ထားတဲ့ပင်လယ်တွေကကျွန်းတကျွန်းဖြစ်ပါတယ်ဒီပင်လယ်တွေကတန်နုကျွန်းဘာဆန်ချာဟာ မုံတိုင်းထံရာသီဥတုဆိုးရတဲ့ထံနဲ့ဒုက္ခတွေတွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးစတဲ့အခက်အခဲအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဒုက္ခတွေတွေဘက်ကလည်းလုံးဝမသွားလို့ကြပါဘူး။ကုလသမဂ္ဂအပါအဝင်ဒုက္ခတွေတွေကိုကူညီဆောင်ရှောက်ပေးနေတဲ့လူခွေးအဖွဲ့တွေ NGO INGO နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းဒီကျွန်းဟာလူမနေသင့်တဲ့နေရာတစ်ခုဖြစ်နေဆိုနေကြတာလည်းဖြစ်ပါတယ်။ဒီပါစံကြာကျွန်းစီကိုပြီးခဲ့တဲ့စက်တင်ဘာလကတော့ဘင်္ဂလားဒေ့ရှ်ဆိုရကသူတို့ဘာတွေစီမံဆောင်ရွက်ထားသလဲဆိုတဲ့အခြေအနေတွေကိုရိုဟင်ညာစခန်းနေတဲ့ကဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံတွေကိုခေါ်ဆောင်ပြီးတော့ Go and sit visit keys ဆိုပြီးတွားပြပခဲ့တာပါဒီခီးစဉ်ရဲ့အပီးမှာတော့အခုလိုမျိုးဒုက္ခတွေတသိန်းကျော်ကိုဘာဆန်ချာကျွန်းစီကိုပို့ဖို့စခန်းတာဝန်ခံတွေကနေစည်ရင်းတွေလိုက်ပြီးတော့ကောက်တဲ့အစီအစဉ်ဆလာတာလို့ကုတုဘလောက်ဒုက္ခတွေစခန်းအမှတ်နှစ်မှာနေတဲ့ရိုဟင်ညာဒုက္ခတွေဥအောင်မြင်ကပြောပြပါတယ
်သူတို့နိုဝင်ဘာလမှာစပြီးတော့ရွှေပြောင်းမှုတွေလုပ်မယ်ဆိုတာသိရပါတယ်October လမှာတတိယပတ်လုံးမှာနော်အဲရေကွာခေါင်းဆောင်တွေကို second တာဝန်ခံကခုံယူပြီးတော့ဘာရှင်ရှော့တွားလူတဲ့မိသားစုတွေရေးစရင်ပေါ့နော်အဲ့ဒီ second တာဝန်ခံညမှာပေးသွင်းဖို့အတွက်သူတို့ကိုယူရင်ကြထားတာကျွန်တော်သိရပါတယ
်စခန်းတာဝန်ခံတွေဘက်ကဒီလထဲမှာပဲကျွန်းကိုပြောင်းဖို့အစီအစဉ်တွေစမယ်ဆိုပြီးတော့ပြောဆိုနေတဲ့အကြောင်းကိုလည်းဘာလူခါလေးဒုက္ခတဲ့စခန်းကရိုဟင်ညာဒုက္ခတဲ့ဥဝီဇလန်လို့ခေါ်တဲ့ဥကျော်မြင့်ကလည်းပြောပြပါတယ
်အခုနောင်ဝံဘောလာမှာသူတို့ကအဲဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်အရစတင်ကြောင်းကျဲသွားမယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်ဘယ်နည်းပဲရဲ့စတင်ကြောင်းကျဲမယ်ဆိုတာကတော့လောလောဆယ်မသိရသေးပါဘူးခင်ဗျာပထမတော့အနေနဲ့မိမိစင်တာလျောက်သွားမည့်သူများကိုကြောင်းကျဲသွားမယ်လို့ပြောပြီးဒုရီယတော့အနေကြီးဒုက္ခသည်စကားအတင်းမှာပြည်သူ့ကျွလုံးသူများကြီးမိသားစုများကိုပါမချာချာကျွန့်ကိုသူတို့ဒုက္ခသည်တသိန်းကိုကျောင်းရှင်းမယ်ဆိုပြီးတော့အဲကျောင်းနေကြတာကျွန်တော်ကတတ်ပြရပါတယ်ခင်ဗျာအဲမှာကိုကတောင်းရရောရှိတယ်သူတို့ရဲ့စိတ်မချမ်းမသာနဲ့သူတို့ကနေတန်ရတယ်ဆိုပြီးတော့သူတို့ဆွေမြေတွေကကျောင်းနေကြတာကိုတွေ့ရပါတယ်ခင်ဗျာ
ဒီတော့ဒီရိုဟင်ညာဒုက္ခသည်တွေကသူတို့ကိုလူသူမနည်းတဲ့အန္တရာယ်များလာတဲ့ဒီပါစန်ချာကျွန်းစီကိုပြောင်းရွှေ့ခိုင်းပါကိုအတော်လေးကိုစိုးရိမ်နေကြတာပါစံထော်လီဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ဥမောင်ကျော်မြင့်ကလည်းသူ့သဘောထားပြောပြပါတယ
်ဒီကကတော့ကျွန်တော်တို့မတော်ချင်ဘူးဗာဖီလိုရဲ့ဆွေမျိုးပါစန်ချာရှင်းဆိုပြီးတော့အသာအမဆိုင်ရမရှိဘူးလို့နိုင်ငံတကာဖွဲ့စည်းကနေပြောထားတာရှိပါတယ်ဘင်္ဂလားဒေ့ရှ်ဆိုတော့ကကျွန်တော်တို့ခံပေးကနေရိုဟင်ညာအယောက်လေးစလုံးပါစန်ချာရှင်းကိုဗီဇစ်လို့တာရှိသေးပါတယ်ကနအဲ့ technology အပိုင်းမှာသူတို့ဘာတခုမှမရှိမသိပဲနဲ့သူတို့ဘယ်လို new ဟို decision ရှာပါလဲခင်ဗျာအဲ့ဒါကိုမဲခွန်ထိုးစရာရှိနေပါတယ်ခင်ဗျာနောက်ပြီးတော့မြန်မာနိုင်ငံကျွန်တော်ရဲ့မူရဇာတိကိုသွားရှင်ပါတယ်
ဒီပါစန်ချာကျွန်းမှာလူနေဖို့တိုက်တာအဆောက်အဦတွေဆေးဥဆေးကန်းတွေစာသင်ကျောင်းတွေစိုက်ပျိုးကင်းတွေမွေးမြူရေးစခန်းတွေနဲ့စနစ်တကျလူနေနိုင်အောင်စီစဉ်ထားပါတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောထားသလိုပဲအရင်တော့ကလည်းအဲ့ဒီကျွန်းကိုပြောင်းရွှေ့ဖို့အတွက်အစိုးရကစီစဉ်ခဲ့မှုပါတယ်ဒါပေမဲ့လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝိုင်းပြီးတော့ကန့်ကွက်တာကြောင့်အောင်မြင်မှုမရခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးဒုက္ခသည်တသိန်းကိုပို့ဆောင်ဖို့ဆိုပြီးတော့အစီအစဉ်တွေပြန်ဆတင်လာတာပါဒုက္ခသည်တွေဘက်ကတော့သူတို့နေရရေးမြန်မာနိုင်ငံကိုပဲပြန်လိုကြတယ်လို့ဆိုပေမဲ့ရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုးရနဲ့ဘင်္ဂလားဒေ့ရှ်ဆိုးရကြာဆောင်ရွက်နေတဲ့ဒုက္ခတွေပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးနေတဲ့အခြေအနေမှာရှိပါတယ်ရှင်ကျွန်မဆုမွန်ပ
ါထိုင်းနိုင်ငံချင်းပိုင်ခရိုင်မှာမြန်မာနိုင်ငံဘက်ကနေလာတဲ့လက်နက်ကင်မှုရစေဝါမှောက်ကိုသမားတွေနဲ့ထိုင်းနယ်တပ်ဆောင်တပ်တွေတိုက်ပွဲဖြစ်ပွားရာကနေမှုရစေဝါခိုင်းဝင်နှစ်ဦးကိုအသေဖမ်းမိတဲ့သတင်းကိုတင်ပြပါမယ်ကျမမအေးမှာပါထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မက်ဖားလွန်ဒေသမှာထိုင်းနယ်တပ်ဆောင်တပ်နဲ့လက်နက်ကင်မှုရမှောက်ကိုခိုင်းဝင်နေကြမနေ့တုန်းကတိုက်ပွဲဖြစ်ပွားရာကနေစိတ်ကြွစီပြား၅တန်းကျော်နဲ့အတူမှုရခိုင်းဝင်နှစ်ဦးကိုအသေဖမ်းမိခဲ့ကြောင်းထိုင်းမြောက်ပိုင်းဒေသကဒုဗိုလ်မှူးကြီးနရစ်ထဝန်ဝန်ကဒီကနေ့မှာပဲသတင်းစာရှင်းလင်းပွဲပင်ပြောဆိုလိုက်တာပါ
จากดูจากสัญลักษณ์เนี่ยถ้าเป็นวายวันเนี่ยปปสแจ้งว่าเป็นกลุ่มของว้านเหนือแต่วายวันซึ่งกลุ่มผู้นักเสพเนี่ยเขานิยมมากอันนี้ก็เป็นกลุ่มทางว้าใต
้เต็งซีมีเดมุยเซวาริฮะ WY1 ตะไส้ป่าเนี่ยမြန်မာနိုင်ငံဝါတောင်ပိုင်းလက်နက်ကန်အင်အားစုတွေနေမြေကဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဝါဒီသားကလာတဲ့မူရစ်စေးဝါးတွေအဖြစ်ခိုင်ရနာပိုင်းတွေရဲ့ဆွဆွဲချက်ကိုတော့ရှမ်းပြည်လာရှိုးမြို့က UWSA ဝါတပ်ဖွဲ့ရဲ့ဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကတော့ VOA ကိုအခုလိုပြောပါတယ်
။ဒီမူရစ်စေးပြားမန္တမြကအားလုံးနေပါလို့မျိုး WY ပဲရေးထားနေကြဆိုတာအားလုံးကလည်းသိပြီးသားပါ။ဟုတ်နော်။ဒ ီလိုဖမ်းမိရုံနဲ့ဗာတက်တွေထောက်ထားမှမရှိဘဲနဲ့ကျွန်တော်တို့အဲ့လိုမျိုးဆွဆွဲတယ်ဆိုတော့ဒါမဖြစ်တင်ပါဘူးเนาะကျွန်တော်တို့လည်းအင်တိုင်းအားတိုင်းတိုက်ချက်နေတယ်ဆိုတာလည်းအားလုံးလည်းသိနေပြီဒါမယ်နေเนาะဒါတော့ဘာညာဆိုကျွန်တော်တို့ဒီဝပီတောင်ပိုင်းကဒီယူရီးယားနဲ့ထိဆက်တဲ့ area ကကီလိုမီတာအဖြစ်၄500ဝန်းကျင်လောက်ရှိတော့ဘယ်လိုက 100% အနေနဲ့ဖိတ်ဆို့တားဆီးဖို့ဆိုတာတော့ဆန်းစီပို့စားတော့မလွယ်ဘူးเนาะဒါလို့ဟုတ်တယ်ဆိုရင်တော့ဘယ်သူဘယ်ဝါဘယ်လမ်းကြောင်းဘယ်နေဘယ်ရက်အဲ့လိုတိကျတဲ့information ပေးရင်တော့ကျွန်တော်တို့ကဖြည့်ရောက်တဲ့အပြစ်ပေးအရေးယူမှုတွေကျွန်တော်တို့လုပ်ဖို့အဆင်သင့်ပါပဲ
။ထိုင်ရနာပိုင်းတွေကတော့ငွေရစည်းဝါအမြောက်အများသိဆောင်လာမဲ့သတင်းတွေကိုကြိုတင်ရရှိထားတဲ့အတွက်နေဆက်ဒေသမှာကြိတ်ရင်အားတွေကိုတိုးချဲ့ပြီးစောင့်ကြည့်နေကြတာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အောက်တိုဘာလ30ရက်နေ့တုန်းကလည်းလက်နက်ကင်မူးယစ်ခိုင်းဝင်တွေနဲ့ထိုင်းနယ်ခြားဆောင်စစ်တပ်နဲ့ထိတိုက်တွေ့ခဲ့ပေမဲ့စိတ်ကြွစီကြ3000ကျော်ပါအထုပ်တွေကိုဆွန့်ပစ်ပြီးနောက်ပြန်လှည့်ပြေးသွားခဲ့ပြီးတဲ့နောက်နိုဝင်ဘာလ1ရက်နေ့မှာတော့အင်အား20ခန့်ပါတဲ့မြန်မာဘက်ကလာတဲ့မူးယစ်ခိုင်းဝင်တွေနဲ့အမှတ်32ထိုင်းနယ်ခြားဆောင်တပ်တို့အကြားရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါရယ်မိနစ်20ကျော်ကြာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မူးယစ်စေဝါတည်ဆောင်လာတဲ့လက်နက်ကိုင်တအုပ်ကိုအသေးပြစ်ခတ်နိုင်ခဲ့ပြီးစိတ်ကြွစီပြားနှစ်တန်းကိုလည်းသိမ်းဆီးနိုင်ခဲ့ကြောင်းတိုက်ပွဲဖြစ်ရာနေရာကိုရဟတ်ရင်နဲ့လာရောက်စစ်ဆေးခဲ့တဲ့ထိုင်းစစ်တပ်ကဒုဗိုလ်မှူးကြီးချက်ဂရစ်ကလည်းထုတ်ပေါ်ပြောဆိုသွားပါရယ်တိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာနယ်စပ်နဲ့တမိုင်သာကွာဝေးတဲ့မဲဆလောင်ကျေးရွာအနီးမှာဖြစ်ခဲ့တာလို့ဆိုပါရယ်ကယောဝါကာလမှာအတော်အလာတွေကန့်သက်ထိ ंछ ုပ်ထားပေမဲ့မူးယစ်စေဝါမှောက်ဖို့သူတွေကတော့လမ်းကြောင်းအစ်စ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူးယစ်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာချဒေသမှာမူးယစ်စေဝါမှောက်မှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိခဲ့ပြီးဒီနှစ်ထဲမှာတော့မက်တာဖီတမင်းစိတ်ကြွဆေးပြားဟာမှောင်ခိုမှုက67ဘီလီယံအထိရှိခဲ့တယ်လို့လည်း UNODC ကခန့်မှန်းထားပါတယ်။ရွှေတရီကန်ဒေသမှာမူးယစ်ဆေးဝါးတွေအမြောက်အများဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းကယောဂထိန်းချုပ်ရေးကိုအာရုံစိုက်နေခြင်းမူးယစ်ဆေးမှောင်ခိုခိုင်းတွေကအခွင့်ကောင်းယူနေတဲ့လက္ခဏာတရက်ဖြစ်ကြောင်းကိုလည်း UNODC ကမကြာသေးခင်တုန်းကပဲသတိပေးထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်အမေရိကန်စိုးရရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဌာနကြီးတွေကပုဂ္ဂလိကရှေ့ဆောင်ရင်းနှီးမြှုပ်နှံမှုတွေကနေတဆင့်အာဖရိကရဲ့စီးပွားရေးနယ်ပယ်မှာဒေါ်လာတန်ပေါင်းတောင်းနေချီပြီးထည့်ဝင်ပေးနေပါတယ်။ဒါဆိုရင်အရင်ကဖွံ့ဖြိုးရေးအထောက်အကူပုံစံကနေတည်တည်တသာကြီးကွဲလွဲလာတာဖြစ်ပါတယ်။ဒီစီဇန်တွေကနေအပြောင်းလဲဖို့ဆောင်နိုင်မလားဆိုတာကို Johannesburg မြို့ကနေ VOA သတင်းတောက် Anita Powell သတင်းပေးပို့ထားပါတယ်။နားဆင်ကြရအောင်ပါရှင်။အာဖရိကအတွက်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကဘလောက်ကြီးမားပါသလဲ2018ခုနှစ်မှာစတင်ခဲ့တဲ့ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကတော့တွေ့ကြည့်ကြရအောင်လို့ပြောပါတယ်အမေရိကန်အစိုးရဌာန18ခုပူးပေါင်းပါဝင်အလုပ်လုပ်နေတဲ့ Prosper Africa Initiative ကနေအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအဓိကထားတဲ့သဘောတူညီချက်တွေနဲ့အာဖရိကနိုင်ငံ30ကျော်မှာဒေါ်လာ22ဘီလီယံကျော်တန်ဖိုးရှိတဲ့သဘောတူညီချက်တွေဆောင်ရွက်ခဲ့တယ်လို့သူမကပြောပါတယ်။အာဖရိကစူးဦးတီထွင်မှုအပိုင်းမှာမတည်ပေးဖို့အမေရိကန်ပုဂ္ဂလိကယင်းနီးမြုံနှံမှုတွေကိုဆွဲဆောင်ဖို့ရည်ရွယ်ပြီးအောက်တိုဘာလနောက်ဆုံးဗတ်ထဲမှာပဲစီမံချက်အစ်စ်တွေကိုဗစ်တိုးရီးယားဝစ်နီကြေညာခဲ့ပါတယ်။
This new continent-wide program is going to provide a really wide range of services. Think business consulting and transaction facilitation.
Africa Taitawan Season တက်မှာတော့ Prosper Africa Initiative ဖြစ်တဲ့မူဝါဒအရင်းခံဖြစ်တဲ့စီးပွားရေးလုပ်ငန်းတွေအချမ်းကန်းအကူပြောင်းလွယ်ကူချုံးမှုရေးမူဝါဒရေးရာဈာဝင်ဆောင်ရွက်မှုစတဲ့ဝန်ဆောင်မှုလုပ်ငန်းတွေပဲခြေခြေပြန့်ပြန့်ကိုဆောင်ရွက်မှာပါ။ဒါအပြင်လာမယ့်2026ခုနှစ်အရောက်မှာအလုပ်ကိုင်ပေါင်းတိတ်နဲ့ချီးပြီးဖန်တီးနိုင်ရေးအတွက်ရောရင်းနှီးမြှုပ်နှံမှုနဲ့ပုံကုန်တင်ပို့မှုအပိုင်းတွေအတွက်ပါဒေါ်လာသန်းထောင်နဲ့ချီးပြီးပေးမယ်လို့လည်းခန့်မှန်းထားပါတယ်။ဒီစီဇန်တည်းဟာတကယ့်ကိုထူကြတယ်လို့ကျွန်မယူဆပါတယ
်။အာဖရိကတိုက်မှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့ရည်ရွယ်ဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့ရှေ့ဆောင်လုပ်ငန်းတွေထဲမှာအခု Prosper Africa လည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတကာဘဏ္ဍာရေးဖွံ့ဖြိုးမှုဆိုင်ရာ Corporation DFC ဟာဆိုရင်အမေရိကန်ဆိုရရဲ့ဘန်ဒါရေးဖွံ့ဖြိုးမှုဆိုင်ရာဌာနတစ်ခုဖြစ်ပါတယ်။ DFC ဟာဆိုရင်ဝင်ငွေနည်းငယ်ဝင်ငွေအလေလက်ရှိနိုင်ငံများမှာပုဂ္ဂလိကဖွံ့ဖြိုးရေးစီမံကိန်းတွေကိုငွေကြေးထောက်ပံ့ပေးနေတာပါ။2020ပြီးနှစ်အစောပိုင်းမှာစတင်ခဲ့စဉ်ကစလို့အခုအချိန်ထိဆိုရင်အာဖရိကတိုက်တွင်းစီမံကိန်း300မှာအမေရိကန်ဒေါ်လာတန်း8000ကျော်ရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်။ဒေါ်လာတန်း1000တန်ဖိုးရှိတဲ့သဘောတူညီချက်တွေဆောင်ရွက်နေတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဌာန USH နဲ့အတူအလုပ်လုပ်နေတာဖြစ်ပါတယ်။ Prosper Africa ရှေ့ဆောင်ရဲ့လုပ်ငန်းအကောင့်ထဲဖော်မှုဆိုင်ရာအကြီးအကဲ Victoria Whitney ကအခုလိုဆက်ပြောပါတယ်
။ Adam Bowler, Prosper Africa's executive chair as well as CEO of the DFC, he described it really well in the way that he
နိုင်ငံတကာဘဏ္ဍာရေးဖွံ့ဖြိုးမှုဆိုင်ရာ Corporation DFC ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ် Prosper Africa ရဲ့အမှုဆောင်အကြီးအကဲလည်းဖြစ်တဲ့ Adam Bowler ကရှင်းရှင်းလင်းလင်းပြောထားတာရှိပါတယ်။ American နိုင်ငံအနေနဲ့နိုင်ငံပြန်ပမှာအခြေခံအဆောက်အဦဆိုင်ရာရင်းနှီးမြှုပ်နှံမှုမျိုးမရှိတာကနှစ်ပေါင်းများစွာကြာခဲ့ပြီလို့သူကပြောပါတယ်။ဒါပေမဲ့လည်း Build ဥပဒေ Prosper Africa တို့ကြောင့်အခုတော့ရှိလာပြီလို့ပြောရမလို့ဖြစ်နေပါပဲ။အခုမှစတဲ့ဆိုရင်လည်းဒါကအကောင်းဆုံးအချိန်ပါသူပြောသလိုပါပဲကျမတို့ရှိကနောက်ထပ်အများကြီးအများကြီးတွေ့ရအောင်မှာပ
ါမာတင်ဒေးဗစ်ကတော့ Deloitte ရဲ့ Emerging Markets and Africa ဆိုင်ရာ Managing Director ဖြစ်ပါတယ်အမေရိကန်ရင်းနှီးမြှုပ်နှံသူတွေခြံကနေပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေတိုးလာတာကိုသတိထားမိကြောင်းဒါကလည်းကြောင်းကျိုးစီလျော်မှုရှိတယ်လို့ VOA ကပြောပါတယ်
I think there was previously a lot stronger interest in the infrastructure and infrastructure assets.
အခြေခံအဆောက်အုံပိုင်းနဲ့အခြေခံအဆောက်အုံဆိုင်ရာပိုင်ဆိုင်မှုတွေကိုဘရင်ကလေးကအမတန်စိတ်ဝင်စားမှုရှိတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းပြည်သူရေးရကဏ္ဍမှာဂျိုးနီစနစ်တွေကိုဖျက်ဆီးရမယ့်အခြေအနေကြောင့်စိတ်ဝင်စားမှုလျော့သွားတယ်လို့ထင်ပါတယ်။အခြေခံအဆောက်အုံပိုင်းဆိုင်ရာစုံစမ်းမှုမျိုးလို့ယူဆပေမဲ့လည်းရှေ့လျှောက်အမေရိကန်နိုင်ငံကလုပ်ငန်းကြီးတွေအနေနဲ့အာဖရိကတိုက်မှာအထူးသဖြင့်တော့ကိုအမှန်တစိတ်ကိုအတိမတ်ပြုခံရမှုမျိုးနှစ်သက်လက်ခံမှုမျိုးနဲ့ထူးထူးခြားခြားဆက်လက်ရည်တည်သွားမယ်လို့ကျွန်တော်ယူဆပါတယ်
။ယင်းဤမြုံနာမှုဆိုင်ရာလောကကနည်းနည်းရှုပ်ထွေးတယ်ဆိုရာကို Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကအတိအမှတ်ပြုပါတယ်။ဆိုတော့ဒီစီဇန်တွေကလက်တွေဘလို့အကောင့်ထဲပေါ်လဲဆိုတဲ့ဥပမာဖြစ်နေကနနိုင်ငံကစွန့်ဦးတီထွင်လုပ်ငန်းရှင်တအူးအတွေ့ဆောင်ရွက်ပေးခဲ့တဲ့အချက်ကိုသူမကပြောပြပါတယ
်။ Eugenia Aquette first started a Shea Cosmetics company and she turned to USAID for technical
Eugenia Aquette ကပမာဆုံးအနေနဲ့တော့ Shea အလှကုန်ကုမ္ပဏီကိုစပြီးတော့လုပ်ခဲ့တာပါ။နောက်တော့ USAID ကနည်းပညာအကူအညီနောက်ဈေးကွက်ဆိုင်ရာအချက်လက်တွေကိုဝယ်လက်တွေနဲ့ချိတ်ဆက်ဖို့အတွက်အကူအညီတွေတောင်းခံခဲ့ပါတယ်။ဒါအပြင် USAIDFC ကနေလည်းအရင်နှစ်ရောနည်းပညာထောက်ပံ့မှုပါရခဲ့တာပါဒီဌာနကြီးနှစ်ခုစလုံးက Prosper Africa နဲ့အဓိကပူးပေါင်းပြီးအလုပ်လုပ်တဲ့သူတွေဖြစ်ပါတယ်နောက်သူက USAID ကနေထောက်ပံ့တဲ့သင်တန်းတွေဆွေးနွေးပွဲတွေအများကြီးကိုတက်ရောက်ခဲ့သူပ
ါဒီကနေ့အချိန်မှာတော့ Africa တိုက်ဂါနာနိုင်ငံကစွန်ဦးတီထွင်လုပ်ငန်းရှင် Equity ရဲ့ထုတ်ကုန်တွေဟာ American ပြည်ထောင်စုက Target Store ဆိုင်ကြီးပေါင်း1000ကျော်မှာဝယ်ယူရရှိနိုင်ပြီဖြစ်ပါတယ်အလားတူပါပဲအာဖရိကတိုက်ကရှေဈေးကောက်သူ1000ကျော်အလို့အကန်ရရှိစေတာဖြစ်တယ်လို့လဲ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကပြောဆိုထားပါတယ်ရှင် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မမအသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ coffee ဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရက်မျိုးစုံ cocktail အရက်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရင်မကအကျွေးစီးထက်ဝယ်ရတဲ့အချိုရည်ဘူးအယောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ဒါပေမဲ့ဒီဆက်မျိုးတွေကိုတိတ်ပြီးတွင်တွင်ကြွကြွတုံးကြသေးတာမဟုတ်ပါဘူး။ COVID ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့ American ပြည်ထောင်စု California ပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Bark Jordan ကပြောပါရယ်။အသားညက်ပါမုတ် Hamburger ဆိုင်တွေမှာအသားကင်နာအာလူးကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါရယ
်။ You know, since the pandemic, the potential for this technology and also the demand for it has increased exponentially.
ကယောဂါကြီးစာပြေခေကဒီနည်းပညာအတွက်အလားအလာတွေအများကြီးရှိလာသလိုဒီနည်းပညာကိုသုံးကျင်သူတွေအများများလာပါတယ်။ဆက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းတယ်၊မြန်ဆန်တယ်၊အထူးသဖြင့်ဆိုင်ဝန်တန်းတွေလျှော့ချထားရတဲ့အခြေအနေမျိုးမှာဆက်ရုပ်သုံးပြီးလုပ်ငန်းရမတော့အောင်တွင်းတွင်းကြဲကြဲလုပ်နိုင်ပါတယ်
။အဲ့ဒီ Flippy ဆက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်မှာဟမ်ဘာဂါဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ဘာဂါဆိုင်ကြီးကတော့သူတို့ဆိုင်မှာ Flippy ဆက်ရုပ်လက်တံကြီးကိုအခုနှစ်2020စောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပြီမဲ့ COVID ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်ဆိုင်ဝန်တန်းတွေအနေနဲ့စပွဲကလထိုင်တွေပိုးသက်တန့်ရှင်းတာအော်ဒါလက္ခဏာတွေကိုပိုပြီးလုပ်နိုင်မယ်လို့သူကဆိုပါတယ်
And it's actually something we don't view as a replacement for workers
ဆက်ရုပ်တွေကိုဝန်တန်းတွေနေရာမှာအစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူးလုပ်ငန်းခွင်မှာပိုပြီးတော့အလုပ်တွင်ကျအောင်ဆက်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်ချက်တဲ့ပြုတ်တဲ့နေရာမှာဆက်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုပိုင်းကိုပိုပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
ကိုဖစ်ကယောဂစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်နဲ့အရက်ဘားတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လည်း White Castle Burger လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်။
That a touch-free environment is important to customers that we want to do.
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအချက်ကိုဖြည့်နှံမှုအတွက်ကျွန်တော်တို့ကနီးပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပ
ါအစားအသောက်ရောင်းသူနဲ့ဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်သမျှနည်းအောင်လုပ်နေကြတဲ့အခြေအနေမှာဝန်ထမ်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ် Blended ဆိုတဲ့ Silicon Valley ကတက်တက်ဆဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုပဲတက်တီးဖြော်ရည်ဖြော်ပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်ထားပါတယ်ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပုံမှန်ပဲထင်ပါတယ
် So Blended is a completely autonomous and contactless robotic kiosk
Blended ဆက်ကလူလုံးဝမလိုပဲလက်လက်ဆက်ဆက်ရတာရှိတဲ့တက်တီးဖြော်ရည်ကိုဆက်ရုပ်ကဖြော်ပေးမယ်ဆိုင်အသေးစားလေးဖြစ်ပါတယ်ကိုကြိုက်တဲ့အသီးနှံတွေကို touch screen ပေါ်မှာစိတ်ချကိုယ်တိုင်ရွေးချယ်ပြီးဖြော်ရည်မှာတောင့်နိုင်မဲ့ဆိုင်လေးဖြစ်ပါတယ်
Blended company ကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ် Food Court တွေမှာတွေ့ရတဲ့ဆိုင်ငန်းတဆိုင်စာလောက်ရှိတဲ့ဆိုင်လေးမှာ Blended ဆက်ရုပ်လက်တံကအသီးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရည်ဆက်ထဲရောထည့်ဖြော်ပေးပါတယ်ဆက်ရုပ်ဆိုင်မှာ order လက်ခံနိုင်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တက်သည့်မျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲ order လက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူးကုန်သွားတဲ့တက်သီးတွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်။အဲဒီလိုမျိုးအလိုအလျောက်တက်သီးဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကက်ယောဂါမတိုင်ခင်က San Francisco မြို့တဝိုက်မှာသာတွေ့ရပေမဲ့အခုတော့ဆေးရုံတွေ၊ကုမ္ပဏီရုံးတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended တက်သီးဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ။ blended လိုပဲအရွယ်စိမ်းမျိုးစုံကိုရောစားကြတဲ့ဆလတ်ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ဆယ်လီဆိုတဲ့ဆက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပိုများလာတယ်လို့တီထွင်ထားတဲ့ Chowbotic ကုမ္ပဏီကပြောပါတယ်။ဒီကုမ္ပဏီကလည်း American ပြည်ထောင်စု California ပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်။ဆယ်လီဆက်ရုပ်ကတော့ရေခဲတက်တာတစ်ခုစာလောက်အရွယ်ရှိပါတယ်။အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမယ်ကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီးသားဆလတ်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ်။
အမေရိကန်ဒေါ်လာ3000ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကိုကိုဗစ်ကရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့ဆက်ပေါင်း100ချော်ပဲရောင်းနိုင်ခဲ့တာပါအခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ်
It's food automation and it's definitely coming and COVID's going to accelerate it.
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှာသိကြပါတယ်။ COVID ကြောင့်မလို့ပူရောမှမြင်မြန်တုံးလာကြပါလိမ့်မယ်။ကို့အတွက်စားသောက်ပြင်ဆင်ချက်ပြုတ်ပြီးတဲ့သူစီကားတဆင်ယောဂါတွေကူးမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစာထိုးလိုက်လို့ရှိရင်စားသုံးသူတွေဘက်ကပိုပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ်။
အခုလိုအစားအသောက်တွေကိုအသစ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပိုပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်။ California အခြေစိုက် Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလည်လာသူ Max Adler ကလည်းအဲ့ဒီထဲမှာတယောက်ပါပါတယ်
။ To me the value proposition kind of works but I'm still skeptical that
they'll be successful. ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်။ဒါပေမဲ့သူတို့အရန်အောင်မြင်မယ်လို့တော့မထင်ပါဘူး။ကယောဂါဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွင်ပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ်
။အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆက်ရုပ်တွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါ။လူတွေမလို့ပဲဆက်တွေတုံးပြီးတော့အစာအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသစ်စားအစာအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေဆေးရုံတွေကျောင်းတွေ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တေချာပါရဲ့ရှင်ကျမဆူမြတ်ပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောက်သွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အော်စကာဆုရရုပ်ရှင်မင်သားကြီးရှွန်ကွန်နရီပြီးခဲ့တဲ့စနေနေ့အောက်တိုဘာလ31ရက်နေ့ကပဲအသက်60အရွယ်နဲ့ကွယ်လွန်သွားခဲ့ပါတယ်။သူကပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကပဲအသက်60ပြည့်သွားခဲ့တာပါ။သူကအခုကွယ်လွန်ချိန်မှာတော့ Bahamas ကျွန်းမှာရောက်ရှိနေထိုင်နေပြီးတော့နေမကောင်းဖြစ်နေရတယ်ကြာပြီလို့ပြောပါတယ်။သူကအဲ့နေစင်မှာအေးအေးချမ်းချမ်းပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူရဲ့သားဖြစ်သူ Jason Connery ကပြောပါတယ်။1930ဩဂုတ်လ25မှာမွေးဖွားတဲ့မင်းသားကြီး Sean Connery ဟာ Scotland နဲ့ Edinburgh မြို့မှာမွေးဖွားတာဖြစ်ပြီးတော့သူ့ကို1989ခုနှစ်မှာတော့ People Magazine ကရွှေဆောင်မှုအပြင်ဆုံးအမျိုးသားလို့နာမည်တက်ခဲ့ပြီးတော့2000ပြည့်နှစ်မှာတော့ British ဘုရင်မကြီး Elizabeth ကသူ့ကောင်းပြုခဲ့ပါတယ်။1962ခုနှစ်မှာဒေါက်တာ No ဆိုတဲ့ပထမဦးဆုံး James Bond ရုပ်ရှင်ကားနဲ့ကမ္ဘာကျော်သွားခဲ့တာပါ။သူက British တို့ရဲ့ရုပ်ရှင်ကားတွေထဲမှာအအောင်မြင်ဆုံးရုပ်ရှင်ကားတစ်ကားလို့ပြောလို့ရတဲ့ James Bond British The Show ရုပ်ရှင်ဇာတ်ကားတွေ9တွဲမှာပါဝင်ပြီးတော့တရုပ်ဆောင်ခဲ့ပါတယ်။အရင်ရှိပြီးတော့ထူးခြားတဲ့အတန်နဲ့ဟန်ပန်ရှိတဲ့သူ့ရဲ့ဇယိုက်က James Bond ဇယုတ် 007 နဲ့လည်းအထူးလိုက်ဖက်တာပါ။1988ခုနှစ်မှာ The Untouchable ရုပ်ရှင်ကားမှာရှီကာဂိုကရဲအရာရှိဖြစ်တဲ့တရုတ်ဆောင်ပြီးတော့ Academy ဆုရခဲ့ပါတယ်။1983ခုနှစ်က Interview တစ်ခုမှာတော့မင်းသားကြီး Sean Connery က James Bond ရုပ်ရှင်ရဲ့တင်ကြီးသားတွေဖြစ်တဲ့ရိုက်ခွင်းရိုက်ခွက်လှလာတွေစိတ်ဝင်စားစရာနောက်ခံဇလန်နောက်ပြီးတော့ဒီရုပ်ရှင်ကားထဲမှာပါဝင်တဲ့ဇက်ရုပ်တွေနဲ့လူကြိုက်များလာတဲ့ရုပ်ရှင်ဇက်ကွက်တွေအကြောင်းပြောသွားခဲ့ပါတယ်။ဒီရုပ်ရှင်ကားတွေကလည်းတကယ်ကိုငွေကုန်ကျေးကျခံပြီးတော့ခန်းခန်းနားနားဖြစ်အောင်ရိုက်ကူးဖန်တီးထားတဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်။ဒါမှမဟုတ်သူရဲ့တကယ်အပြင်ဘဝကတော့ရုပ်ရှင်တွေကခန္ဓာစမ်းကျင်မှုတွေနဲ့အရန်ကွာခြားတာပါ။ Edinburgh မြို့ရဲ့ဆင်းရဲရက်ကွက်မှာမွေးဖွားခဲ့တဲ့ Sean Connery ဟာ Norway Trucker ဆရာအဖေဖြစ်သူနဲ့နောက်ပြီးတော့ Internship ရဲ့အလုပ်သမားမိခင်တို့ကမွေးဖွားလာတဲ့သားနှစ်ယောက်ထဲကအကြီးဖြစ်ပါတယ်။ဆဲကျော်တက်မှာပဲကြောင်းထွက်လိုက်ပြီးတော့ကြပဲအလိုမျိုးစုံလုပ်ခဲ့တာပါ။အဲဒင်ဘရာကအာတုဘရာဇာစီမှာအကောင့်ကော်ဗတ်တိုက်တဲ့အလုပ်တောင်လုပ်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကြီးပြီးနှစ်နှစ်အကြာသူ16နှစ်သားအရွယ်မှာတော့ရှောင်းကွန်နရီရေတပ်ထဲဝင်ခဲ့ပြီးတော့တာမန်ရေတပ်သားလေးဘဝနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်။အဲဒီကထွက်ပြီးတော့စကော့တလန်ကမ်းခြေတစ်ခုမှာအသက်ငယ်လှုပ်သားဖြစ်နေလို့နေတော့တငယ်ချင်းတယောက်မထင်မှတ်ပဲမိတ်ဆက်ပေးလို့နှစ်ရက်ထဲနဲ့အပြီးအကနဲ့တချင်းအဆိုကိုကျင့်ခဲ့ပြီးတော့အမေရိကန်ပြားစရလောကထဲရောက်လာခဲ့တာပါ။သူဒီလိုမျိုးအနုပညာလောကရဲ့ရောက်မယ်လို့ဘယ်တော့မှမစင်စားခဲ့ပါဘူးလို့ပြောပူပါတယ်။ သူဒီလိုမျိုးပြားဆက်အငယ်လေးတွေမှာပါဝင်နေပြီးတော့1960ခုနှစ်ရောက်တော့မှရုပ်သံဇလန်တဲ့တစ်ခုမှာပါဝင်ခွင့်ရခဲ့ပါတယ်။အဲဒီနောက်မှာတော့ James Bond ရုပ်ရှင်ကရိုက်မဲ့ဘသူကိုမြင်သာဖြစ်စေခြင်းလဲဆိုပြီးပရိသတ်ကိုစစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သူ့နာမည်ပါသွားခဲ့လို့အခုရုပ်ရှင်ထုတ်လုပ်သူနှစ်ယောက်ကသူ့ကိုအင်တာဗျူးလုပ်ပြီးတော့မှ James Bond ရဲ့ပထမအဆုံးရုပ်ရှင်ကဒေါက်တာနိုးမှာမြင်သာဖြစ်သွားခဲ့ပြီးတော့အခုလိုမျိုးကဘာကျော်မြင်သာကြီးဖြစ်သွားခဲ့တာပါ။မင်းသားကြီးရှောင်းကွန်ရီကောင်းရာဘုံဘွားမှာအေဂျင့်ရောက်ရှိနေပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။ဒီတက်တဲ့ရောင်းသွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတစ်ပတ် English American Side Ganda မှာမြန်မာ3နောက်ကမှ3နှုံးနေတယ်။ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
whistle blower
ဖြစ်ပါတယ်ဆာလုံးပေါင်းက whistle whistle ကကျမတို့မြန်မာမှာ whistle blower blower ကမှုတ်သူဖြစ်ပြီးဇစုဟွင့်ရဲ့ဓာတ်ရိုက်ဒီဘေက whistle မှုတ်သူဖြစ်ပါတယ်ဒီသုံးဆင်းတက်လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးပေါက်ရရောက်တဲ့လူရမျိုးကျူးလွန်တာမျိုးတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောသိနိုင်အောင်လို့တနည်းအန်ဒီယေကိုအသိပေးနိုင်အောင်ခွေစီမှုတ်ပြီးတိပေးရကဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့တော့ white ဒီဘေကတော့လူတူအဖွဲ့စည်းတရားလုပ်ငန်းကွင်းစသဖြင့်ဥပဒေချိုးပေါက်ရရောက်တဲ့လုပ်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဗန္တာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံတီးပစ်တာမျိုးပေးအပ်တဲ့အာဏာလုပိုင်ခွင့်ကိုကျင့်ဝတ်တိုက်ခိုက်နဲ့မညီပဲချိုးပေါက်ပြီးမလုတ်သင့်မလုတ်အမလုတ်ထိုက်တဲ့လုပ်ရမျိုးတွေကိုလုပ်နေတာကိုတွေ့လို့တဲ့ဆိုင်ရာကိုတာဝန်သိသည့်အသိစိတ်ရှိစွာနဲ့အကြောင်းကြားတာမျိုးတိုင်ကြားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။အမေရိကန်အစိုးရလုပ်ငန်းဝင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ပေါ်လက်တုံပြန်ခြင်းမခံရလေအောင်ဥပဒေအရအကအကွယ်ပေးထားတာရှိပါတယ်။ဒီသုံးကိုလာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုစလောင်းဖြစ်ဖို့တပြေးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အနေနဲ့သားဖြစ်သူဟန်တာဘိုင်ဒန်ဟာသူအဖေဒုတိယသမ္မတဖြစ်စဉ်ကယူကရိန်းသဘာဝတန့်ဝေလုပ်ငန်းကြီးမှဗုတ်ဖွဲ့ဝင်ဖြစ်ထမ်းဆောင်ခဲ့တဲ့အတွက်အဲ့ဒီကာလာတုန်းကမတင်ကားစရာတွေရှိခဲ့ရင်စုံစမ်းစစ်ဆေးပေးဖို့သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတတဲ့ဗလိုဒီမီယာဇယ်လင်စကီနဲ့ဇော်ရိုင်လာကတယ်လီဖုန်းပြောစဉ်ထည့်ပြောခဲ့တာကိုအမေရိကန်ထောက်လှမ်းရေးဌာနမှလုပ်တဲ့လူတဦးကသိခဲ့လို့သမ္မတတဦးအနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ပွဲဖြစ်နိုင်သူရဲ့သားနဲ့ပတ်သက်လို့ခုလိုနိုင်ငံခြားခေါင်းဆောင်တဦးကိုစုံစမ်းခိုင်းတာဟာသမ္မတဆောင်ထင်းရမယ့်ကျင့်ဝတ်နဲ့မညီဘူးလို့ယူဆတဲ့အတွက်တက်ဆိုင်ရာကိုတိုင်ကြားခဲ့လို့သတင်းမီဒီယာတွေမှအဲ့ဒီလူကို Ukraine whistle blower လို့ကင်ဝန်တပ်ပြီးရေးသားခဲ့ကြတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတ Trump ပေါ် impeach ဆိုတဲ့စုံစမ်းအရေးယူဖို့အရင်ကကြိုးစားခဲ့ကြတဲ့ Democrat အမတ်တွေအနေနဲ့ဒီတစ်ခါပိုနီးစပ်လာပြီးဆိုပြီး The Washington Post သတင်းစာကြီးကThe Ukraine whistleblower complaint makes impeachment more likely. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ John told me he was the whistleblower who reported his boss's misconduct in the office.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရာကိုတိုင်တန်းသူကသူပဲဖြစ်ပါတယ်လို့ John ကကျွန်တော်ကိုပြောခဲ့တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John told me he was the whistleblower who reported his boss's misconduct in the office.
ကုဒုတရားတင်ပြပေးမယ် idiom အသုံးကတော့
double-edged sword
ဖြစ်ပါတယ်။စာလုံးပေါင်းက double double EDGED edged double H ကနှစ်ဖက်အသွာ SWORD sword ကဒါဆိုတော့စစူးဟွင့်ရဲ့ဓာတ်ရိုက်အသေးပဲကအသွာနှစ်ဖက်စလုံးရှာတဲ့ဒါဖြစ်ပါတယ်အသွာနှစ်ဖက်စလုံးရှာတဲ့ဒါမျိုးကတော့သမာမီးဘူကြောင့်သုံးဒါလို့အသွာတစ်ဖက်ရှာတဲ့ဒါနဲ့ဆိုင်ပိုထက်တယ်လို့ဒါရှာနိုင်မဲ့အန်ဒီလေးပိုရှိတာဖြစ်ပါတယ်ဒီနည်းကောင်းနာတွေလည်းရှိတယ်လို့ မကောင်းတာတွေတည်းရှိတဲ့သဘောဖြစ်ပါတယ်ဒါကြောင့် double h sort ရဲ့ idiom အဓိပ္ပာယ်ကအဆိုးအကောင်တွန်းတွဲနေတာဖြစ်ပါတယ်ဒီအစ်သုံးကစောစောက Ukraine whistleblower ကိစ္စနဲ့ပဲပတ်သက်ပြီးခုသမ္မတ Trump ဘောစုံစမ်းစစ်ဆေးမှု Democrat အမတ်တွေကပြင်ဆင်နေကြတာကြောင့်ဒီအချိန်လေးဟာ2020ရွေးကောက်ပွဲမှာ Democrat Party ရဲ့သမ္မတလောင်းဖြစ်ဖို့လောလောဆယ်တည်ပြင်းနေတဲ့ဒုတိယသမ္မတဟောင်း Joe Biden အတွက်အကျိုးရှိစေနိုင်ပေမဲ့တစ်ဖက်မှာလည်းသူသား Hunter ဟာ Ukraine Swine Company နဲ့လုပ်ကိုင်စဉ်ကထိုစဉ်ဒုတိယသမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Biden ဟာအာဏာသုံးခဲ့တာများရှိလေလားဆိုတဲ့မိကုံးတွေလည်းထွက်နေတဲ့အတွက်သူ့ပေါ်လဲအမှုလာပတ်နိုင်တာကြောင့် Ukraine အခြေတင်ရင်းပွားမှုဟာ Biden အတွက်အဆိုးကောင်းဖြစ်စေတယ်ဆိုပြီး Fox News မှာ Ukraine controversy turns into double-edged sword for Biden ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
Freedom of expression is a double-edged sword. It gives individuals the right to speak freely, but free expression also can cause problems.
Let's watch out for Pius Green. Ha, a sore gang she de. Di kun ye chang lu dui ni ne. Let's watch out for Pius Green. She jia bi me. De pe ma pi tan dui de nai ne chi ni le sai nai ne lu di bin ya ba de.
Freedom of expression is a double-edged sword. It gives individuals the right to speak freely, but free expression also can cause problems. Beyond the pale.
Pipare salungbanga, beyond, beyonga cholona, the the.PALE the palga latin bada ga sin te la bi chan si yo khat de tit da dai phit par de jesus khwe dai ya idi be ga chan si yo khat de tit da dai go jaw lwan na phit par de idiom su re twa bai idi be ga le tai ma kwa tha ba bu a pyo a so a pyu mu rue ma si jaw da bong jaw da lu a phwe si ni ne lak khan nai sia ma shi da ma tin daw da myu go su lo da phit par de di thong go kulat tam ga thuri ni la gan ni maရာဒီဥတုပြောင်းလဲမှုကိုအေးအေးယူလှုပ်ဆောင်ရေးတွေတက်ကြွလှုပ်ရှားသူ Sweden ဆဲကျော်သက် Greta Thunberg ဟာကမ္ဘာခေါင်းဆောင်တွေကိုစိတ်လှုပ်ရှားစွာဝေဖန်ခဲ့ရမှာအများကသဘောကျထောက်ခံခဲ့ကြပြီးမြန်မာသမ္မတ Trump ကတော့သူ့ Twitter မှာ Greta နဲ့ပတ်သက်လို့ခနဲ့တဲ့ရေးတဲ့အတွက်ဒါဟာသိတ်ကိုဘောင်ကျော်ရရောက်တယ်ဆိုပြီး CNN သတင်းဌာနကြီးက Donald Trump's attack on Greta Thunbergis way beyond the pale ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
His rude behavior at the party last night was beyond the pale for the host
ညကပါတီပွဲမှာသူရဲ့ရိုင်းပြလှတဲ့အပြုအမူဟာအင်ရှင်ဖြစ်သူတွေဘယ်လိုမှလက်ခံနိုင်စရာမရှိဘူးလို့အဓိပ္ပာယ်ရပါတယ်ဥပမာနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ His rude behavior at the party last night was beyond the paleFor the host.
Didrimba, Timpia Gere, idiom Atunwigaro.
Whistleblower, double edged sword, beyond the pale.
Chichabare. Now, Drimba, Kuluchimio Male, Nauta, idiom Atunwigo, Seletimpia Beu Mamu, Saumio, Nas in Javashim.
November 2ရက်တနင်္လာနေ့ညအတွဲ VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပြပါဦးမယ်။ American သမ္မတရွေးကောက်ပွဲကျင်းပဖို့တရက်တာလူရောတဲ့ဒီကနေ့တနင်္လာနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာ Michigan ပြည်နယ်ကနေရာနှစ်ခုကိုသွားရောက်မဲဆွဲဖို့ရှိပါတယ်။2016ရွေးကောက်ပွဲတုန်းကမဲဆွဲခဲ့တယ်လို့ပဲ Conservative တွေအများစုရှိတဲ့ပြည်နယ်အနောက်ပိုင်းက Grand Rapids မြို့မှာလုံးမဲ့မဲဆွဲပွဲနဲ့သမ္မတရဲ့မဲဆွဲစည်းရုံးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ဒီနေ့ခုနေနေတုန်းကတော့သမ္မတ Trump ရော Democratic Party ပြိုင်ဘက် Joe Biden မှာရွေးကောက်ပွဲနိုင်ဖို့အရေးပါတဲ့ပြည်နယ်တွေကိုတွားရောက်ပြီးမဲဆွဲခဲ့ကြပါတယ်။သမ္မတ Trump ကပြည်နယ်၅ခုကိုတွားရောက်မဲဆွဲခဲ့တယ်လို့ Democratic Party သမ္မတလောင်း Joe Biden ကတော့အကြိမ်နဲ့ဖြစ်မဲ့ Pennsylvania ပြည်နယ်ထဲမှာဒီနေ့ခုနေနေဒီနေ့လုံးမဲဆွဲပါတယ်။ဂျိုးဘိုက်ဒန်ဟာဒီကနေ့မှာတော့ Ohio ပြည်နယ်ကိုသွားရောက်မဲဆွဲမှာဖြစ်ပါတယ်။တနင်္ဂနွေနေ့အထိအကြိုတင်မဲပေးသူကတော့63တန်းကျော်ရှိပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အတွက်ရွေးကောက်ပွဲမဲဆွယ်သူတွေပါလာတဲ့ဘတ်စကားတစ်စီးကိုထရမ့်အပေါ်ထောက်ခံကြောင်းပြသထားတဲ့အလံတွေလွှင့်ထားကြတဲ့ဂျင်တန်းတွေကတက္ကသစ်ပြည်နယ်အဝေးပြေးလမ်းမတစ်ခုပေါ်ဝိုင်းနှောက်ရှက်ခဲ့ပုံရတဲ့ဖြစ်ပျက်ကိုစုံစမ်းနေပြီလို့ FBI ကတနင်္ဂနွေနေ့ကပြောပါရတယ်။အဲဒီနှောက်ရှက်မှုကြောင့်တက္ကသစ်ပြည်နယ်မှာလုံမဲ့ဘိုင်ဒန်မဲဆွယ်ပွဲနှစ်ခုထက်မနည်းကိုဖျက်ခဲ့ရပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွဲရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မယ်နော်။
This program has come to you from the Voice of America, Washington.